မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့ ICJ ဆုံးဖြတ်ချက်ကြောင့်ဘာတွေဖြစ်လာနိုင်လဲဆိုတာဆွေးနွေးမှာပါလူမျိုးတုံးစီမဲ့လူရည်တွေကိုဟန်တားနိုင်အောင်မြန်မာစီးရကဆွေးနွေးတော့ဖို့ PP ဆိုင်ရာတရားရုံး ICJ ကဒီသတင်းပတ်ထဲမှာပဲကြားချက်ဆုံးဖြတ်ချက်ချမှတ်လိုက်ပါရယ် ICJ တရားစီရေးရဲ့ဒီဆုံးဖြတ်ချက်ဟာမျှတမှုရှိပါရဲ့လားမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့ခွင့်ရေးခြေနေပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေကိုပြောင်းလဲနိုင်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးမှာဖြစ်ပါရယ်ပြည်နယ်ဆွေးနွေးမှုပုဂ္ဂိုလ်မျိုးကိုဖိတ်ကြားထားပါရယ်တူကတော့လူခွေလှုပ်ရှားနေတဲ့ရှင်းနေကြီးဦးတိန်တန်းဦးပါနောက်တူကတော့မြန်မာရေးသုံးသပ်သူလည်းဖြစ်တဲ့မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute IFC မြန်မာဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရောနောက်ကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလိုင်းပေါ်မှာရောက်နေကြပါပြီဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ပြည်နယ်ဆွေးနွေးမဲ့သူတွေကိုဟိုသုံးသပ်စီစဉ်တာရှိပါတယ်ဆိုတော့ဟိုဆရာဦးတိန်တန်းဦးအရင်သုံးသပ်ပေးပါလားခင်ဗျာအခုဆုံးဖြတ်ချက်အနေနဲ့ပေါ်လေ ICJ ကဆုံးဖြတ်ထားတဲ့အဓိကအချက်လေးချက်မှာဒီချက်တွေကသမာသမတ်ကြရဲလက်ခံရတဲ့ဆုံးဖြတ်ချက်ဖြစ်မဖြစ်ဆိုတာကိုဆရာအနေနဲ့ဘယ်လိုများသုံးသပ်ချက်လဲခင်ဗျာ
ဟုတ်ကဲ့ဆုံးပြောရရင်တော့ဒီသုံးသုံးသပ်ချက်ဆုံးဖြတ်ချက်တွေကအမှုနဲ့တိုင်းရတဲ့ဆိုတော့နော်ကျွန်တော်ပနာမဟိုအနေနဲ့ဒီလိုချက်တွေလုပ်ကန်ဆောင်ရတာဆိုတော့အချက်နဲ့ချတာပါလေဒါလုံထုံးလုံးကြီးကချတဲ့တဘောပါဒီလိုချလိုက်လို့ကျွန်တော်တို့ကဒါအဖို့တခုလုံးသူတို့ရဲ့ဒီကကြက်မှလည်းပါပါတယ်။ဟိုမိသွားတယ်ဆိုတော့အနေထားတော့ခုံ။တို့ရတယ်သူကဒီကကျွန်တော်တို့ဥတွေစကားရတယ်နော် primary CD area ဆိုခေါ်တာပေါ့ဗျာ။ညီလာတဲ့တက်တည်ကထောက်ထားတွေရှိနေတယ်ဆိုတဲ့အချက်ပေါ့နော်။အဲ့ဒါကျွန်တော်ဖြည့်ချင်းစရာတွေရှိတယ်အဓိကအဖြစ်တော့ဖြည့်တဲ့ဥပမာပြန်ဒီခုမှဟိုကတစ်ဖက်နိုင်ငံမှာဒုက္ခတွေစကားမှာခေါ်တဲ့သိမ်းရောက်နေတယ်ဒါကျွန်တော်တို့မငင်းနိုင်ဘူးပေါ့နော်။အဲ့ဒီမှာမိစ္ဆာတွေဖြစ်ခဲ့တယ်။နောက်တစ်ဖက်မှာချာဒီဒီင်းစမတိုက်ပွဲတွေကဖြစ်နေတယ်ဒီနေ့ချစ်ပေါ့တဲ့စကားကြက်တွေရှိတယ်ဆိုတော့အဲဒီဟာတွေအပေါ်မှာတရားရင်ကတော့လုံထုံးလုံကြီးအရာခြားထားတာဒါပုံမှန်အဖြစ်ခြားတယ်လို့ပဲကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ဟိုနောက်တစ်ခုရှိတာဒီမှာစိုးရဘက်ကတော့ဟိုဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နောက်ပိုင်းမှာထုတ်ပါတယ်ဒီဒီအခုတရားရုံးရဲ့ဆုံးဖြတ်ချက်ကိုသူတို့အနေနဲ့မှတ်သားထားတယ်နောက်ပြီးတော့လူမျိုးပြုံးတီးအောင်မလုပ်ခဲ့ဘူးဆိုပြီးတော့တုံ့ပြန်ချက်တွေလည်းရှိပါတယ်ဟိုဒီချိန်ထဲမှာပဲပေါ့လေဒီ ICJ မှာဒီတရားလုံးဘက်ကတင်ပြတဲ့အချက်လက်တွေမှာဟိုမှားရတဲ့ဆုံးဖြတ်ချက်တွေပါတယ်နော်ဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုခိုင်မာမှုအားနည်းတဲ့အချက်လက်တွေကိုအခြေခံတဲ့ဆုံးဖြတ်ချက်အဖြစ်နဲ့အခုဒီပေါ့လေအခုကတော့ဒါအဓိကအမှုနဲ့ပတ်သက်လို့ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဟိုကြားကာလမှာတားမြစ်နေတဲ့ဘောမျိုးထုတ်တာပေါ့လေဆိုတော့ဒီလိုထုတ်တယ်ဆိုရင်လည်းဒီလိုထုတ်ပြန်ချက်ကရောဟိုတင့်တော်ရဲ့ညှက်တဲ့ဟိုထုတ်ပြန်ချက်ဖြစ်နေပြောလို့ရမှာဆို
အဲ့ဒီဟာကဗျာဒီလိုရှိတယ်ဟိုပထမအားဖြင့်ဟိုကျွန်တော်ဒီကျန်တဲ့အင်းကြီးဌာနရဲ့ထုတ်ပြန်ချက်ကိုကျွန်တော်တွေ့ရပါတယ်ဒါတော်တော်ဒီငင်ငင်နဲ့ဟိုပြန်တုံ့ပြန်တာပေါ့နော်ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒီ ICJ ဆိုတာဥလက္ခဏကဒရင်းရှင်စာရညာတောင်းထားတဲ့တရားရင်ဖြစ်တဲ့အခါကျတော့ဘယ်မှာသူဒီဒီမထိုးဒီဖြစ်စေဒီလက္ခဏကပေါ်ဝင်နိုင်ငံတွေကလေးစားလိုက်တာဘုရားပေါ်ဖြစ်တဲ့အတွက်အဲ့ဒီဟာကိုနိုင်ငံကြီးတစ်ခုစီပါတောင်းပြတယ်နဲ့သိခတ်တာလည်းပြောတာပေါ့ဗျာဟိုဒီဟာနဲ့ပတ်သက်လို့ဟိုတော်တော်လေးမသိဘူးဆိုတော့ဒီကြာကတနာအနေနဲ့ပြောတာပေါ့ဒါဒီလေးစားစားတုံ့ပြန်တာအောင်းတယ်အဲ့တော့ဒီမှာပါတဲ့အချက်လက်တွေဒီပတ်သက်ပြီးပြောတာကဒါသာဖြစ်လို့ရှိရင်ကျွန်တော်ကုလသမဂ္ဂရဲ့ကုလသမဂ္ဂရဲ့ Fact Finding Mission FFM ရဲ့ပေါ့နော်ဒီ Intelligent Fact Finding Mission ကိုအရင်မှာပေါ့နော်အဲ့ဒီကနေပြီးတော့အချက်လက်တွေဆိုအစီအကံကအဲ့ဒီအစီအကံကလည်းပဲဒီဘင်္ဂလားဒေ့ရှ်ပါရှိတဲ့ဒုက္ခတွေစခန်းကတစ်ဖက်သားပြောပြချက်တွေပေါ်မှာယူနီလေးဆွဲပေါ့အခြေပြုလုပ်တာဖြစ်တယ်တရားမျှတမှုမရှိဘူးတော့အဲ့တော့ဒါအမှန်နဲ့ဒါတစ်ဖက်သားပြောခဲ့ရတယ်တစ်ဖက်ကလည်းဘာလို့အဲ့လိုဖြစ်ရတာလဲဆိုကျွန်တော်တို့ကအဝေးမခံခဲ့ဘူးလေဆိုတော့ဒါကျွန်တော်အကြီးကြီးတဲ့သင်ခန်းစာဖြစ်ပါတယ်ကြည့်ရတဲ့တင်ခံစာဖြစ်တယ်သူကိုယ့်ဘက်ကိုဒီရက်မှာလည်းပြည်လွန်းလာခက်ခဲကြီးတော့အောင်ဆန်းစုကြည်ကကိုပြည်အနန္တကိုပြင်ဆိုတောင်းပြီးတော့ report လုပ်တာကိုခါခါတီတီတဲတဲလုပ်ညင်းညဆယ်လူကြီးရှိတဲ့အခါကျတော့အပြင်ကနေဝက်ဘ်ဆိုက်ကိုင်းနေချင်းဒါကအထောက်ချာအနာဘာဖြစ်လဲညာဖြစ်လဲစတဲ့ကိစ္စလေးဒီပေါ်လာတကယ်လို့ဒါကျွန်တော်တို့ကအဲ့ဒီအချိန်တော့ကိုယ့်ဘက်ကဖြစ်စင်နေကိုအချိန်နဲ့တည်းကြီးထူးကြီးဖြစ်ရှင်းနိုင်ခဲ့မယ်ဆိုရင်အခုလိုကိစ္စကမဖြစ်နိုင်ဘူးသူတို့ကတော့ဖြစ်မလာနိုင်ဘူးဖြစ်လာတဲ့အခါကျတော့သူတို့ကသူတို့ရတဲ့အချက်လေးအရာဒါကသူက ICD ဆိုတာကုလသဗရင်းရှင်စာတမ်းရဲ့အရာတည်ထောင်ထားတဲ့အချက်ဒီအပြင်းဖြစ်ဖွက်ဖြစ်တဲ့အခါတရားရုံးဖြစ်တဲ့အတွက်ကြောင့်မလို့ကုလသမဂ္ဂတည်ထောင်ထားတဲ့အချက်လက်ရှာဖွေမစ်ရှင်ကပတ်သက်တဲ့ဒီသက်တည်ဆက်ချက်တွေကိုယူတာဘာမှအော်ရရမရှိဘူးဒါနဲ့ခုနပြောသလိုဒါတွေကကျွန်တော်တို့ပြောနိုင်တာတော့ GD Lister တစ်ဖက်တကောက်ကြည့်ပြီးဖြစ်တယ်ဒါကြောင့်မို့အဆရာတရားမျှတမှုမရှိဘူးဆိုတော့အချက်တွေကတော့ကျွန်တော်တက်ကအခိုင်အမာကျွန်တော်စိုးရတော့တယ်အခိုင်အမာပြောထားတဲ့ချက်ဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဥက္ကဋ္ဌငင်းရဲ့သဘောထားလည်းပြင်ပါခင်ဗျာဆိုတော့ဥက္ကဋ္ဌငင်းရင်းဆုံးကျွန်တော်တို့ဒီ ICJ ရဲ့ဒီ ဟိုပေါ်လေဆုံးဖြတ်တဲ့အချက်လေးချက်နဲ့တက်တက်လို့ပေါ်လေရေဦးရကျွန်တော်တို့တုံးတက်မယ်ဆိုရင်ဒါတမတ်ကြရတဲ့လက္ခဏာနဲ့ဆုံးဖြတ်ချက်တွေလည်းများပြောနိုင်လား
ဒီလိုဗျဟိုကျွန်တော်ဥပဒေကြောင်းရကျွန်တော်မကြွခင်ပါဘူးဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးဆက်ဆက်လာတဲ့ဟိုနိုင်ငံရေးဆက်ရောက်မှုပေါ့ဗျာကျွန်တော်အရှိတော်ဘက်ကတော့ကျွန်တော်တုံးတက်ချက်ပါတယ်ဆိုတော့အဲ့တော့ပထမဦးဆုံးချက်ကျွန်တော်ပြောချင်တာကကျွန်တော်တို့ sovereignty လို့ပြောတဲ့အချုပ်ချအာဏာတိုင်မှုဆိုတာကအရင်ရှိခဲ့တော့ကျွန်တော်စဉ်းစားရတဲ့ပုံက absolute ပေါ့နော်အကျိုးမဲ့အချုပ်ချအာဏာတိုင်မှုသဘောမျိုးဆက်ပါတယ်ဆိုတော့ဒီလိုမျိုးဘယ်သူကလာမရှိနိုင်ဆိုတာမျိုးပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့အခုကခက်ကပြောင်းလာတဲ့ခါကျတော့ကျွန်တော်တို့ကအကျိုးမဲ့အချုပ်ချအာဏာတိုင်မှုဆိုတာမဖြစ်နိုင်တော့ဘူးဆိုတော့ဒီအနေထားပါပဲ religious ဆိုခေါ်တဲ့ကျွန်တော်တို့ခဏရသဘောနဲ့အချုပ်ချအာဏာတိုင်မှုဆိုတဲ့ဟာမျိုးလေးကြောက်ရပါတယ်ဆိုတော့အခုလက်ရှိ ICD ရဲ့ဆုံးဖြတ်ချက်ဆိုတာကလည်းကျွန်တော်တို့ဒီမှာအချင်းနဲ့အချုပ်ချအာဏာတိုင်မှုဆိုတာမရှိတော့ဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံတကာရဲ့အစဏ်ကြီးအစီရင်အစဏ်ကြီးနဲ့နားထောင်ရမယ်ဆိုရဲသဘောကြီးပြတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဟိုဆိုတော့ဟိုတစ်ချိန်မှမှာပဲဆက်ဆော့ရလဲကျွန်တော်ဟိုဆရာဦးတင်းတန်းဦးလည်းမေးသွားတာရှိပါတယ်ဟိုဒါဒီအမှုနဲ့ပတ်သက်လို့ပေါ့လေအခုအဓိကအမှုကတော့မပြတ်သေးဘူးဆက်သွားနေအောင်ပဲဟိုနှစ်နဲ့ချီပြီးတော့လည်းချန်တယ်နဲ့ဆိုပြီးခမန့်ထားတယ်လည်းရှိပါတယ်ဆိုတော့ဒီနေရာမှာဟိုတင်ပြတဲ့အချက်လက်တွေပေါ့လေဒါဒီမှာဟိုတစ်ဖက်သက်တင်ပြရတယ်ရှိတယ်ဟိုမှားရုံးနဲ့တင်ပြချက်တွေရှိတယ်ဟိုဒါကြောင့်ဟိုဒါကြောင့်လည်းတချို့ကယူဆတာတော့အခုဒီနောက်ဆုံးဒီဟိုကိုကနဦးဆုံးဖြတ်ချက်ပေါ့လေဒီလေးချက်ချလိုက်တယ်ဆိုရင်လည်းဒါတွေကမျှတမှုရှိပါမလားဆိုတဲ့တချို့ကဟို argue လုပ်တာတွေရှိတယ်ဟိုစောရကတက်တာတွေရှိတယ်ပေါ့လေဆိုတော့ဒီလိုစောရကတက်တာတွေကစောရကဟိုတက်တင်တက်ထိုက်တဲ့အကြောင်းရင်းတွေလိုမျိုးဆိုနိုင်မှာကောလို့ရင
်ဒီလိုကကျွန်တော်တို့2023ခုနှစ်မှာဒီဦးစိန်ခေတ်ဆက်ပေါ့နော်ဆိုတော့ရခိုင်ပြည်နယ်ပြဿနာဖြစ်ပါတယ်ကျက်တဲ့ခါကျတော့အဲ့တော့စိတ်မကြခင်မှာပဲဥပဒေဆရာဆွတ်တော်ကိုကျွန်တော်တို့အရှင်းဆမ်းပါတယ်ဆိုတော့အခုဒီကိစ္စတွေကဘာကြောင့်ဖြစ်ရလဲဘာတွေပြုပြင်နေလဲဆိုတဲ့ဟာမျိုးပေါ့ဆိုတော့ပြီးတဲ့ခါကျတော့ကော်မရှင်ဖွဲ့တဲ့ဟာမျိုးတွေလုပ်ပါတယ်ဆိုတော့အဲ့တော့အခုလက်ရှိပြဿနာမှာကျတော့အခု2016မှာပြဿနာဖြစ်တယ်တက်တဲ့ခါကျတော့အခုချိန်ထိကိုကျွန်တော်မြင်တာကဆွတ်တော်ကိုတလုံးတစ်ပါးသာမှရှင်းပြတာမရှိဘူးကြီးอ่ะဆိုလိုတဲ့သဘောကဟိုဘာတွေဖြစ်နေလဲပေါ့ကျွန်တော်တိုင်းကြီးကအရေးပေါ်နေပြီလားမပေါ်ဘူးလားကျွန်တော်တိုင်းကြီးကဒီပြဿနာတွေကိုဟိုတကယ်ရင်ဆိုင်ရမလားမရင်ဆိုင်ရဘူးလားပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အရှုရဘက်ကကျွန်တော်ထင်တယ်အဲ့လိုတည်တည်ကြည်ကြည်ရှင်းပြတာမျိုးမရှိသေးဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကိုအောင်မင်းကြီးဆွေးနွေးတော့ကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့စွတ်တွေထားတဲ့ပုဂ္ဂိုလ်တွေတော်တော်များရှိနေပါတယ်စာရေးပို့ဖို့စိတ်ဝင်စားနဲ့ရေးသားပို့ဖို့ထားရင်လည်းတော်တော်များပါတယ်ဆိုတော့ဟိုအားလုံးပါဝင်နိုင်အောင်ဟိုလူရင်းကိစ္စအဝယ်အာရုံစိုက်ပြီးဟိုဆွေးနွေးကြဖို့လည်းကျွန်တော်အဓိကမြစ်တရက်ခင်နေပါတယ်ဆိုတော့အခုကျွန်တော်တို့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုံကိုယ်တွေကိုလည်းသိနေပါတယ်ခင်ဗျာတူဦးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုင်းပွေကုန်းဖြစ်ပါတယ်ကိုစလိုင်းပွေကုန်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီဥစ္စာက ICJ အဆုံးဖြတ်ချက်ချက်တွေဆိုတဲ့ဥစ္စာကလည်းပဲဟိုမော်ဒယ်လို့တော့နေပဲဆုံးဖြတ်ချက်တာကျွန်တော်တွေ့ရပါတယ်ဆိုတော့ကျွန်တော်တို့လိုရမယ့်ဥစ္စာကတော့သူတို့ဆုံးဖြတ်ချက်အတိုင်းပဲသတိကြီးကြီးနဲ့ကျွန်တော်တို့အစိုးရကတုံ့ပြန်သွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာတမတော်ကတော်တော်တင်ခန်းစာရဖို့လိုတယ်။ဒီလိုမျိုးကျွန်တော်တို့အနိုင်ငံတကာကနေအဲ့လိုမျိုးဆုံးဖြတ်ချက်လာတဲ့ချိန်ကျရင်တော့ဘယ်သူကအဓိကယဉ်ဆိုင်ရမလဲဆိုရင်တော့လောကဆိုးရကျွန်တော်တို့နောက်ကပြည်ပြည်အဲ့တော့တမတော်ကသူ့ဟာသူ့ဟိုနေလို့ရဘူးဆိုတော့သူသဘောပေါက်ရမယ်။အဲ့တော့သူတို့ဆုံးဖြတ်ချက်ချပြီးတဲ့ဥစ္စာတုံ့ပြန်တဲ့ချိန်မှာဟိုတတိထားပြီးတော့မှတုံ့ပြန်ဖို့လိုတယ်။အဲ့တော့ငကိုကလေးကဒီအစိုးရကလူလက်တော့ဟိုစုံစမ်းစစ်ဆေးကော်မရှင်လိုမျိုးကိုစောစောစီစီပထမဦးဆုံးအနေနဲ့ဝန်ခံရင်ဆိုရင်အခုကအဲ့လောက်ပြဿနာကြီးမှာမဟုတ်ဘူးသူကပြဿနာဖြစ်တာနဲ့ဟိုစစ်တပ်ကဟိုလူတွေကဦးဆောင်တဲ့ဥစ္စာစုံစမ်းစစ်ဆေးတွေဝန်ခံတဲ့ပုံစံမျိုးကသူတို့ပြီးနေတယ်လို့သူတို့ထင်ခဲ့တာနောက်ဆိုရင်အဲ့လိုမဟုတ်နဲ့လူလက်ပဲဖြတ်တဲ့အဲ့ဒီကြားသမတ်ကြတဲ့သူတွေကိုအဲ့လိုမျိုးမှဆိုရင်တော့အတုံးပြင်းတယ်လို့ကျွန်တော်ပြောချင်ပါတယ်ကြာ
ဟုတ်ကဲ့ကိုစိုင်းပွေကတော့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းနေဆိုတော့အဓိကထောက်ပြခြင်းလည်းနားလည်ပါရဲ့ဆိုတော့ကျွန်တော်နောက်ထပ်ဆွေးနွေးမြေပုဂ္ဂိုလ်တူကတော့အမေရိကန်ပြည်သူဆိုတော့ကိုလမောင်ဖြစ်ပါတယ်ကိုလမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဗျာအထူးပဲကျေးဇူးတင်ပါတယ်ဒီလိုမျိုးကျွန်တော်ကတော့ပြည်သူတွေကိုမေတ္တာရက်ခံနေတယ်စိတ်ဝင်စားနေတဲ့ပြည်သူတွေပေါ့ဗျာစိတ်ဝင်စားနေတဲ့ပြည်သူတွေဘယ်လိုမေတ္တာရက်ခံနေလဲဆိုတော့အခု ICG ကိစ္စပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုနောင်မတည်ငြိမ်မှုတွေဖန်ပြီးလာနိုင်တယ်အာထောက်ခံတဲ့လူနဲ့အာကန့်ကွက်တဲ့လူကကန့်ကွက်လူကအများကြီးဖြစ်နေတယ်ဆိုတော့ အာဒီလူတွေကြားထဲမှာပြိပခတ်တွေဖြစ်လာတယ်ကျွန်တော်တခုပြောချင်တာကျွန်တော်အတိုင်းပေါ့ဗျကျွန်တော်ကဒီနိုင်နိုင်ငံမှာနေတဲ့ဆယ်နှစ်ရှိပြီအဲ့တော့ဒီမှာရှိတဲ့လူတွေကဒီ ICC လည်းမသိဘူးဒီဟိုအရေးဒီစစ်တပ်ရဲ့ကျူးလွန်တဲ့အရေးတွေလည်းမသိဘူးနောက်ပြီးတော့အီရန်ရေးလည်းမသိဘူးဒါအခုဟူဆန်ဘိုင်ဟတ်ဘိုင်ဒါဆိုတာလည်းမသိဘူးဒီနေ့ဖြစ်ဖြစ်ဘူးဆိုတာလည်းမသိကြပါဘူးအဲ့တော့တိတ်ပြီးတော့လည်းဟိုမဆိုးရင်ရပါနဲ့ဗမာပြည်သူတွေကျွန်တော်တွေ့နေတာအားဆိုးရင်စိတ်တွေအားကြီးနေတဲ့အတွက်ကြောင့်အမဆိုးရကြဘူးတဲ့အကောင်ကျွန်တော်မေးချင်တယ်မေးဖို့ရှိပါတယ်အဲ့ဒါကတော့သူတစ်ဖက်ကဒီဟိုနံပါတ်တက်ပြီးတော့ဒီမျိုးစုနံပါတ်တက်ပြီးပြောတယ်ဗမာဆိုးကဒီမျိုးမရှိဘူးဆိုတာကိုဘလို့ကျွန်တော်တို့ဒီမြန်မာနိုင်ငံဆိုးရနေတယ်ဘလို့ဒီလူမျိုးစုကိုဘလို့ဆောင်ရွက်ပေးမလဲဆိုတာကိုဦးစစ်တန်းကိုမေးချင်ပါတယ်နောက်တစ်ခုကဥပဒေဆိုရင်မေးချင်တာကတော့ကျွန်တော်တို့ဒီတိုင်းပြည်မတည်ငြိမ်ဖြစ်အခုကတိုင်းပြည်မတည်ငြိမ်ဖြစ်မဲ့ဘက်ကိုဦးတည်ရလို့ကျွန်တော်ကမြင်တဲ့အတွက်ကြောင့်တိုင်းပြည်မတည်ငြိမ်ဖြစ်ရင်၂၀ရာခိုင်၂၅ရာခိုင်လုံးတော့စစ်တော်ကိုယ်စားလှယ်တွေကမြဲမှာလားတည်ငြိမ်ရင်မြဲမှာလားဆိုတော့ကျွန်တော်သိချင်ပါတယ
်ဆိုတော့ဆရာဦးတင်းတန်းဦးလေသူကတခုတော့ရှိတာပေါ့လေဒါအစိုးရကလုံးဝမကိစ္စအောင်မင်းရဲ့မိကုံးတော့ဖြစ်နေပါလေဆိုတော့ဆရာဦးတင်းတန်းဦးဒီကသူမင်းဦးတင်းတန်းဦးမေးချင်တဲ့ဒီကမိကုံးကတော့ဒီရွန်ဂျာနဲ့ပတ်သက်တဲ့အသုံးလုံးပေါ့လေဟိုဒါကိုမြန်မာတောင်ရှိရသူတွေကအခုချိန်ထိဒါဒီအသုံးလုံးကိုလက်လက်မခံပါဘူးဆိုတော့ဒါနဲ့ပတ်သက်လို့အကောင်းဆုံးဖြစ်ရှင်းနိုင်တဲ့นีลันบาชิเนี่ยสัวตัวมีก็ไปสัวเซียงตินเนี่ยโดนะปัดตะลุโหตกเต็มทีไปแล้วเนี่ย
ใช่แล้วครับคือรู้ว่าอฉิกันมูทุกข์ตะเกียบประมาณยัดไปซื้อมาเนี่ยนี้คือไอเดนติตี้ที่ขอเลยอยูตาตนเพียงลักษณะเนี่ยตะแบกก็อินเตอร์เนชั่นแนลคอมมูนิตี้เรียนลอว์ตัวเนี่ยเนาะอฉิกันปริวิเซียลูกคุยสัวมูวานี่ธุรเราဒီရမှာရှင်းကြရမယ်။ဘာပြီးတိုင်းနဲ့ပတ်သက်ပြီးတော့အရှုပ်ကြီးရအများကြီးပဲ။ဒီကိစ္စမှာဆိုလို့ရှိရင်၁၄၁၅ရာစီရခိုင်တိုင်းကစပြီးတော့အကျေတမွန်ဟိုပြောသူကတပတ်နဲ့ညင်းခုံတယ်ရှိတော့ဒါနောက်ကတော့ဒွေလွယ်ကူနဲ့ကပြောလို့မဖြစ်နိုင်ဘူး။ဘာပြီးတိုင်းကအပြင်းတိတ်ညင်းလို့လည်းမရဘူး။ဥပမာရင်းပြောရရင်ကျွန်တော်1986မိုင်းရာစီနဲ့ထောင်ကြတဲ့အချိန်မှာထောင်ထဲမှာမူကြရတဲ့နည်းအတူနေခဲ့ရတယ်စိတ်ထောင်မှာ။သူတို့ကသူတို့ကသူတို့မူကြရင်လို့ပဲခေါ်တာရိုဂျာတော့မခေါ်ပါဘူး။ဒါပေမဲ့သူတို့တက်ကအားလဲစီရိုဂျာဆက်ဗေးရှင်းအာမီဆိုတာပါလေ။အဲ့ဒါကြီးရှိတဲ့အခါကျတော့အဲ့ဒီလူကဖြစ်စဉ်ဖြစ်ရတယ်လေရှိတော့အဲ့ဒီအပေါ်မှာမှန်မှန်ကန်ကန်မြတ်မြတ်တရားနဲ့လူပီပီတတ်တာနိုင်ငံကြီးပီပီတတ်တာနဲ့ကျွန်တော်တို့စနစ်ကဖြည့်ရှင်းရမယ်တော့
။ဟုတ်ကဲ့ဆရာဦးကျောင်းကျေးဇူးပါ။နောက်မေးခွန်းတစ်ခုကတော့ကိုအောင်သူငယ်ကိုသူကအတိအကျဥတီမိသားပေါ့လေ။ဆက်ဆိုကသူကပြောတယ်လို့ပေါ့လေ။ဒီကိစ္စနဲ့နောက်ဆက်တွဲထဲမှာထောက်ခံတဲ့လူတွေစန့်ကျင်တဲ့လူတွေနဲ့အဲ့လိုပေါ့လေဟိုအားပြိုင်တာမျိုးတွေနောက်ပြီးတော့မတိမငြိမ်ချင်းတွေဖြစ်လာရင်ဒီနိုင်ငံကြီးမှာဘလို့တက်ရောက်လာနိုင်လဲဆိုတော့သူကမေးလာတယ်လို့နားလဲပါတယ်ဆိုတော့ကိုအောင်မြင့်ဌာနပတ်သက်ပြီးဖြေပေးပါလားခင်ဗျဟု
တ်ကဲ့ဒီလက်ရှိကျွန်တော်တို့ ICJ ဆုံးဖြတ်ချက်ကြားပါပြီကြားလာတဲ့အခါကျတော့အစိုးရဘက်ကနေဒီဆုံးဖြတ်ချက်ဆိုတာဘလို့အဖြစ်ပြည့်တက်ရောက်တယ်ဆိုတော့ရှင်းပြဖို့လိုလိမ့်မယ်လို့ကျွန်တော်ယူဆပါတယ်သူရဲ့တဘောကဒီဆုံးဖြတ်ချက်ကဥပဒေသဘောဆိုရင်ဘလို့တက်ရောက်တယ်နိုင်ငံရေးဆိုရင်ဘယ်လိုဆက်ရောက်တယ်စသဖြင့်ရှင်းပြဖို့ရှိနေတယ်လို့ဆက်ဘယ်လိုမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့လိုတလိုအတိတ်တွေဖွင့်ရတဲ့အနေအထားကိုဖြစ်လာနိုင်တယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့အဲ့လိုအနေအထားမှာအခုလက်ရှိပြောမယ်ဆိုလို့ရှိရင်တော့ဟိုဒီဆုံးဖြတ်ချက်ကဟိုကျွန်တော်တို့ဂျာကာလာအစီအစဉ်လို့ဟိုပြောလို့ရပါတယ်ဟိုဂျာကာလာအစီအစဉ်ဆိုတော့ဟိုသူတို့လည်းဒုက္ခမပေးနဲ့ဖြစ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခမပြင်းနဲ့ပြီးတဲ့ခါကျတော့ပြီးခဲ့တဲ့ကာလကဖြစ်ခဲ့တဲ့သက်စီအထောက်ထားတွေနဲ့ဖြောက်ခဲ့ဆိုရဲဟိုသဘောမျိုးတွေအများကြီးပါပါတယ်။ဆိုတော့အဲ့လိုအနေထားမှာဟိုကျွန်တော်ညီမအစိုးရကစဉ်းစားဖို့ဆိုလို့ရှိရင်ဒီဆုံးဖြတ်ချက်ကိုလိုက်နာမှာပါပေါ့။မလိုက်နာဘူးဆိုလို့ရှိရင်လည်းခက်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ခုနအစိုးရပိုင်းကပြောသလိုပဲအချုပ်ချာအာဏာဆိုတာကကျွန်တော်တို့လုံးဝဟိုအပြည့်စုံပိုင်နေဆိုတဲ့ကျင်းလို့မဟုတ်တော့ပါဘူးဆိုတော့ဒီအနေထားမှာတော့ဒါတပိုင်းပါဆိုတော့အဲ့တော့အဲ့ဒီအနေထားမှာပဲဒီအနေထားကိုကျွန်တော်တို့ကဘယ်လိုမျိုးကုတ်လို့ပဲပေါ့အချိန်တွေကဖိတ်ချက်သွားပြီအဲ့ဒီအနေထားမှာတော့ကျွန်တော်အကုန်ပြန်စဉ်းစားရတော့မယ်လို့ထင်ပါတယ်အထူးသဖြင့်အခုလက်ရှိအချိန်ကြီးကမြန်မာစုရကဘင်္ဂါလီလို့ပဲခေါ်ပါတယ်ရိုဟင်ဂျာလို့တစ်လုံးတစ်ပါးလားမအတိမတ်မဖြစ်သေးပါဘူးဆိုတော့ဒါဆိုရင်ရှိရင်လည်းသူတို့ရဲ့အခြေအနေကဘယ်လိုရှိပါလဲသူတို့ရဲ့အခြေအနေဘယ်လိုရှိမှလဲကျွန်တော်ထင်တယ်စဉ်းစားရအခြေအနေအများကြီးရှိနေလို့ဆိုပါတယ
်ဟုတ်ကဲ့ကိုသူကြီးဆွေးနွေးရချေစုပါဆိုတော့ကျွန်တော်ဆွေးနွေးဝတ်တော့ကိုကိုယ်နိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေတိုင်းမှာခြံနေပါသေးတယ်သူတို့လည်းလှည့်ပေးကြပါမယ်သူတို့ကတော့ထိုင်းနိုင်ငံကကိုတီးနေမှုပါကိုတီးနေမှုသဘောထားလဲဆွေးနွေးရပါခင်ဗျဟု
တ်တော့ဒီနောက်မြင်ရတော့ဒီဂျန်တွေကတရားစွဲမှုအားမှာတရားစွဲတင်လို့ကျွန်တော်မြင်နေကြအခုလည်းဆိုရင်တော့အခုစစ်တပ်နဲ့ကိစ္စအနော် ကြောင်များစွာဒီမှာပြည့်စုံထွက်ရတယ်။နောက်ပြီးတော့ဒီဒီကများစွာလည်းအပြတ်ခံရတယ်။အဲ့ဒါကြောင့်မို့ငါးကားဝင်ရောက်ဖြစ်နေမှုဆိုတာလည်းသူတို့မပြည့်ခဲ့ဘူးလေဗျာ။အဲ့ဒီတော့နော်ဒီမှာတောင်းအောင်များရှိတယ်အပြည့်ရှိတယ်လို့ကျွန်တော်ပြောချင်ပါတယ်။နောက်ပြီးတော့နော်ကျွန်တော်ဒီနိုင်တော်ကြီးအင်္ဂလာအဖွဲ့ကြီးဒီမှာအခုဂျပန်ဒီလိုတွေကိုဘယ်တော့တတ်ချက်နေလဲကျွန်တော်ပြောလို့မရဘူးဗျ။ဘာဖြစ်လဲဆိုရင်တော့အဲ့ဒီအတွက်ကျွန်တော်အတွက်အနာမနာအတန်မှတွင်းပါတယ်နော်။အားမို့သာလှုပ်ဆောင်မှုလည်းလိုတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ Okay ကုသလမှုဆွေးနွေးတာကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့မြန်မာနိုင်ငံကုသမောင်ဖြစ်ပါတယ်။ကုသမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ Okay ဟိုဆေးဦးတိတ်ကြောင်ကိုမေးချင်တာကဒီ NLD ကတရားဥပဒေမှာသူကအဲ့မေးပြီးလို့ရတယ်တော့ပြည်ရေးမရဘူးစစ်တပ်မရဘူးဟုတ်ကဲ့လေအဲ့ဒါလေးသိကြမှာနောက်တစ်ခုကတော့စစ်တပ်ကသူပြင်းနေပါပြီဟိုစိုင်းရနေတယ်မှာလေအကုန်လုံးသူရဲ့နာမည်ပြက်ကြတယ်များနေပါပြီအဲ့စီကြီးရောက်တယ်ဆိုတော့လေသူ့ကြောင့်ရောက်ခဲ့တာကတော့ပြည်ရေးမှာအထောက်ခံနေစောင့်ကြတယ်ဆိုတာကပြည်ရေးမှာဖြစ်တဲ့ပြည်ကြီးအကုန်သိပါပဲဘယ်သူကဘာလုပ်ခဲ့လဲတခါတော့ရထိုင်ပြည်နယ်မှာပါဆိုရင်းကြောင်ပါရီဝင်လာတော့ကဝင်လာတယ်ပြောတယ်ကဲမိကြီးကဘယ်ရောက်ဝင်လာလို့လို့မလေးကဘယ်ရောက်ဘယ်ရောက်ဝင်လာလို့လားရှိုးကဘယ်ရောက်ဝင်လာလို့တက်ပြေထူတာလည်းအကုန်ရှိပါလေသူတို့ကဟိန္ဒူရိုမွတ်စလင်ပုံစံကိုမိရှိုးခိုင်းမိရှိုးကလည်းဟိန္ဒူရိုဗဒနာပိတ်လို့တက်ခိုင်းအဲ့ဒီဟိန္ဒူရိုတက်ပြေထောက်ထားတဲ့အလက်စီရောပါနိုင်လိုက်ပဲလေကြားထားတယ်အဲ့ပုဂ္ဂိုလ်ကိုခေါ်ဆစ်လိုက်ပါတိုင်းသားကြီးသူနိုင်ငံရောက်ခေါ်ဆစ်ပြောင်းလို့တိုင်းသားရဲ့အကုန်စုစုနိုင်တယ်ကိုကိုကြီးစက်ကြီးစက်ခိုင်းလိုက်ပါ
အဲ့ဒါကြီးပြည်လို့ပါဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်နားလည်ပါတော့ကိုတမ်းမောင်ဆလူလာတော့ဒီမြန်မာနိုင်ငံထဲမှာဒီတရားဟိုဘယ်လိုပြောလဲဟိုတရားညှတာမှုကိစ္စတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့ပတ်သက်လို့ကမောက်ကမဖြစ်နေတဲ့အခြေအနေတွေကိုအဓိကပြောချင်တယ်လို့နားလည်ပါတယ်ဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်ချက်ကိုစာရေးပေးပို့ထားတာတချို့လည်းရှိနေပါသေးတယ်ဒါတွေလည်းပဲဖော်ပြပေးခဲ့ပါတယ်တခုကတော့ကျွန်တော်တို့ဒီ Facebook ကနေပို့ထားတာပါမထွေးဆိုတဲ့အကောင့်နဲ့ဆိုရေးရပါသူကလူခွင့်ရနဲ့ပတ်သက်လို့ ICJ ဆုံးဖြတ်ချက်ကမှန်ကန်ညှတာမှုရှိပါတယ်ဆက်လက်ပြီးအကောင့်မျှော်လင့်ချက်ကတော့မြန်မာပါဝင်တန်းသားတွေပေါ်စစ်တပ်ကနှစ်ပေါင်းများစွာမျိုးမျိုးစုံလူခွင့်ချုပ်ဖောက်မှုကျွလွန်နေတာကိုဆက်ပြီးအရေးယူပေးစီလိုပါတယ်ဆိုပြီးတော့သူကရေးပါတယ်နောက်စာတစ်စောင်ကတော့ကိုမြင့်မော်ဆိုတဲ့အကောင့်ပိုင်ရှင်ကသူစာစာတော့မဆုမမထပ်ချက်ပြပါဦးခင်ဗျာ
အခုမြန်မာအစိုးရကယူသားပွင့်လင်းပါတယ်အစိုးရကိုယ်တိုင်ဘာမှကျွလွန်ထားတာမရှိပါဘူးအစိုးရရဲ့ယူသားမှုကဘာကိုပြသဖို့တရားရင်ဆိုင်ခဲ့တာပါအပြစ်ကျူးလွန်တာခေဆက်ဆက်အာဏာရှင်စစ်တပ်ကပါရခိုင်အစိုးရအဆက်ဆက်ကရခိုင်မြောက်ပိုင်းမွတ်စလင်တွေပေါ်မှာကျူးလွန်တာကရက်စက်လွန်ပါတယ်စနစ်တကျရည်ရွယ်ချက်ရှိရှိကျူးလွန်တာကြောင့်လူမျိုးတုံးတက်ဖြတ်မှုမြောက်နေပါတယ်အခုအစိုးရကလူကြီးတိုင်းကလည်းအမျိုးမျိုးညှဉ်းပန်းနှိပ်စက်ပြီးမိတကွဲဖာတကွဲဖြစ်အောင်ထောင်သွင်းအချင်းချခံခဲ့ရဘူးသူတွေဖြစ်ပါတယ်အစိုးရကအခုလိုတရားရင်ဆိုင်တာကတော့စစ်တပ်ကိုကာကွယ်ပေးဖို့ထက်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာကိုကာကွယ်ဖို့ဖြစ်ပါတယ်ICJ တရားရုံးကမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုစဉ်းစားပြီးတော့ဆုံးဖြတ်မှာမဟုတ်ပါဘူး။စစ်ဆေးနေတဲ့အမှုကိုပဲစဉ်းစားပြီးတော့လူမျိုးတုံးတက်ဖြတ်မှုမြောက်မမြောက်ဆိုတာဆုံးဖြတ်မှာပါ။မြန်မာအစိုးရက ICJ ရဲ့ကြားဖြတ်ဆုံးဖြတ်ချက်၄ခုကိုကြည်ကျင်းအဖြစ်အမှုအခြေအနေကိုခန့်မှန်းနိုင်ပါတယ်။ဆက်လက်ရင်ဆိုင်ခုခံရင်းလည်းပဲနောက်ဆုံးအမှုရှုံးမယ်ဆိုတာ ICJ ကယာယီအမိန့်ထုတ်ပြန်ပြီးတော့တတိပေးလိုက်တာဖြစ်ပါတယ်။ ICJ မှာခုခံချေပါခြင်းကငွေကုန်လူပင်မှန်နိုင်ငံကုန်တိတ်ခါကြဆင်းပြီးတော့နောက်ဆုံးမှာတော့တရားခံအဖြစ်ဆွဆွဲပြီးတော့အမှုရှုံးဖို့များပါတယ်။မြန်မာနိုင်ငံပေါ်မှာနိုင်ငံတကာဖိအားတွေနဲ့အရေးယူမှုတွေပိုလာနေပါတယ်။နိုင်ငံတကာအမြင်မှာမြန်မာပြည်သူတွေပေါ်မှာယုံကြည်မှုတွေကြဆင်းအကြက်တဲမျိုးစုံရင်ဆိုင်နိုင်ပါတယ်။ဗီဒိုအာနာရှိသူကိုအားကိုးပြီးတော့အမှုကိုကာဝယ်ခြင်းထက်အမှုကိုအပြီးစက်ဖြေရှင်းခြင်းကနိုင်ငံကုန်တက်ပါတယ်။ ICJ မှာပြန်လည်ခုခံခြေပါခြင်းထက်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လူခွေရှူတော်ကနေအကောင်းဆုံးဖြည့်ဆင်းပေးခြင်းကသာမှန်ကန်တဲ့ဒီလမ်းကြမှာပ
ါ။ဟုတ်ကဲ့ကျေးဇူးပါ။နောက်ဆက်ပြီးတော့ဒီကုံမျိုးစစ်ကဥလာထွန်းရဲ့စာဖြစ်ပါတယ်။မရိသနာကျော်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါ။ဥလာထွန်းပြောတာက ICJ ကအထက်ပါအတိုင်းအတီးပြုတ်ချမှတ်မယ်ဆိုရင်လုံးဝတရားမျှတပါတယ်ထင်။ဘာလို့လဲဆိုတော့လူမျိုးတုံးတုတ်တင်ရှင်းလင်းမှုကိုဥတည်စေတဲ့ဖြည့်ကြီးကစူးစူးရွရွကိုဖြစ်ခဲ့တယ်လို့ဖြစ်လဲဖြစ်နေလို့ပါ။နောက်ဆုံးဖြည့်ရက်ကရခိုင်ရိုဟင်ဂျာအဓိကရုံးတွေဖန်တီးပြီးတော့ရိုဟင်ဂျာ9သိန်းလောက်ကိုအကြောက်လွန်အောင်ရွာရီမီရှုလူသက်အတ္တမချင်းမျိုးတွေနဲ့အတင်းအကျပ်မောင်းထုတ်ခဲ့ပါရဲ့ထင်ရှားတဲ့သက်တွေအများကြီးပါနောက်ဆုံးဒ ေတာကြီးတစ်ခုလုံးကိုလုံးဝမမှတ်မိနိုင်တော့ရေလံပြောင်းနေပြစ်လိုက်တာပါရိုဟင်ဂျာမရှိဘူးဆိုတာထိတ်ကဆအတွင်းကြီးပြောနေတာပါဒီမှာရိုဟင်ဂျာလို့မပြောရေးမတုံရေးကြပါဘူးဒါကလူမျိုးတုံးတုတ်တင်မှုကိုဥတည်နေတာမဟုတ်ရင်ဘာဖြစ်နိုင်မှာလဲဒီတော့မြန်မာနိုင်ငံရဲ့လူအခွင့်အရေးပေါ်မှာအကောင်အဆိုးဘလို့အကျိုးဆက်တွေနှောင့်နှေးနိုင်မှာတလေဒါကိုရှင်းရှင်းလင်းလင်းပြောဖို့ဆိုရင်ဆရာနာရှင်စနစ်ကိုဂါဂနာနာနားလည်ဖို့လိုမှာပါ1962ခုနှစ်ကစလို့အမြင့်တွေလာတဲ့ဒီစစ်အာဏာရှင်စနစ်ဆိုးကြီးကနည်းနည်းဆိုင်ဆိုင်ကိုအမြင့်တွေရှဲမြဲနေတယ်လို့တစ်ဖက်ကဖွက်ထားတဲ့လက်သေးတွေရှိနေတယ်လို့ဖွဲ့စည်းပုံမျက်နှာဖုံးနဲ့လဲအစွဲတွေကိုဖုံးကွယ်ထားနေတဲ့မင်းသားလေးဖြစ်နေအယောင်ဆောင်နေတော့တော်ရုံတော်ရုံနိုင်ငံရေးအသိနဲ့ကတော့မြင်မှုခက်ခဲမှာပါဒီကနေ့စစ်အာဏာရှင်ကိုဖယ်ရှားရေးမှာနိုင်ငံတကာနဲ့ပူးပေါင်းပြည်သူအားကိုအခိုင်အမာယူရဲဝဲစွာဥဆောင်မှုပေးဆောင်ရွက်ဖို့အကောင်းဆုံးအခြေအနေပါဒါကိုဘယ်လိုလုပ်မလဲဆိုတာအဖြေမရှိသေးရင်တော့ကျွန်တော်တို့တရွေ့ရွေ့ပြောင်းလဲတာကိုစောင့်ကြတာပေါ့လေဥလာထွန်းတကုံမျိုးတက်ကရေးလာတာဖြစ်ပါရဲ
့ဟုတ်ကဲ့ဥလာထွန်းကတော့ဒီအာစီဂျီဆုံးဖြတ်ချက်ကလက်ရှိအခြေအနေကိုထင်ရောက်ပြီးဆုံးဖြတ်တာတရားရယ်ဆိုပြီးသူ့အမည်ရေးရပါနောက်ဆက်ကြတော့အမေရိကန်ပြည်သူ့ရဲ့မောင်တဒနာရယ်စာပါမဆုံမဖတ်ပြပြပါမယ
်နိုင်ငံတကာတရားရုံး ICJ ကလက်ခံကြားနာခရေကမျှတတဲ့ဆုံးဖြတ်ချက်ဖြစ်လာနိုင်မယ်ဆိုတာမမျှော်လင့်ခဲ့ပါဘူးဘာကြောင့်လဲဆိုရင်ကုလသမဂ္ဂပါဝင်တက္ကသိုလ်ရဲ့အစီအခံစာတွေအချက်အလက်တွေပေါ်မှာအခြေခံထားစဉ်းစားဆုံးဖြတ်မယ်ဆိုတာပန်းစာထားလို့ပါပဲ။ရခိုင်မျိုးနွယ်စုတွေတက်ဖြတ်ခံခဲ့ရတဲ့ကိစ္စတွေကိုလည်းထည့်သွင်းစဉ်းစားမယ်ပုံမပေါ်ပါဘူး။သူတို့စဉ်းစားနေကြတာက ICC မှာလက်မှတ်မထိုးထားတဲ့မြန်မာနိုင်ငံကပြစ်မှုကျူးလွန်သူတွေကို ICC ခုံရုံးတင်နိုင်ဖို့လမ်းကြောင်းတစ်တွေရှာဖွေနေကြခြင်းသာဖြစ်တဲ့အတွက်မျှတမှုမရှိနိုင်ဘူးလို့ယူဆမိပါတယ်။အခုဆုံးဖြတ်ချက်ကြောင့်ကုလပါဝင်နိုင်ငံတကာကမြန်မာနိုင်ငံကိုနိုင်ငံရေးတန်တမာရေးစီးပွားရေးဖိအားပေးအရေးယူမှုတွေတိုးလာနိုင်ပါတယ်။ဒီအတွက်အုပ်ချုပ်ရေးအာဏာအပြည့်အဝမရှိတဲ့အစိုးရအတွက်ဒုက္ခသည်တွေပြန်လည်လက်ခံရေးအခြေအနေတွေဟာပိုပြီးတော့ကြန့်ကြာနိုင်တယ်လို့လူမျိုးရေးဘာသာရေးအသွင်ဆောင်ပြစ်ပခါတွေဖြစ်လာနိုင်ပြီးတော့အထွေထွေအကျပ်တဲတွေကလည်းလူခွေရေးအခြေအနေတွေဟာလည်းဆိုးဝါးသွားနိုင်တယ်လို့ယူဆမိပါတယ်။ဒါကြောင့် ICJ ရဲ့ဆုံးဖြတ်ချက်ဟာအသွင်ကူးပြောင်းရေးခက်ခဲခဲခဲစူးစမ်းနေရတဲ့မြန်မာနိုင်ငံကိုအဆိုးဆုံးအခြေအနေတစ်ခုစီတီရောက်သွားဖို့တောအားပေးသလိုဖြစ်သွားမယ်အပြင်အာစာအကြမ်းဖက်သမားတွေအတင့်ရဲစွာနဲ့လှုပ်ရှားနိုင်မှုကာကွယ်ပေးသလိုဖြစ်သွားတဲ့အတွက်လုံးဝမျှတမှုမရှိဘူးလို့ယူဆမိပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မောင်တဒနာရဲ့စာပါ။နောက်ကျွန်တော်တို့စာရီးပြဖို့ထားရလည်းရှိပါသေးတယ်။ဒါပေမဲ့အချိန်များများဆက်စပ်မရတဲ့အတွက်ဟိုလူရင်းအပိုက်လောက်ကိုပဲဖော်ပြခြင်းမယ်။တူကတော့ဥတည်ဝင်ရဲ့စာပါ။တူက ICJ မှာတရားစွဲခံရတာနိုင်ငံကုန်သိက္ခာကြရဲ့ဒီကျင်းနမှာစစ်ဖက်ရက်ဖက်ပူစီယုံလန်နဲ့နိုင်ငံသားဆက်ဆံရေးမှာခက်ခဲတွေ့နေတယ်ဆိုပြီးတော့ရေးပါတယ်။နောက်ဒီဥစိန်မော်ရဲ့စာမှာတော့ဒီနိုင်ငံသားနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းအကြောင်းထောက်ပြထားပါတယ်။နောက်ဒီကျင်းနမှာပဲကောင်းကျိုးရတော့တယ်မိမိရဲ့အင်အားအာဏာအရှိန်အဝါတွေကိုမစင်စားမစင်ရင်လည်းလူစပယ်တုံးနေတဲ့စစ်တပ်ကိုငါတို့ထင်နိုင်လို့လို့မရတော့ပါလားဆိုတော့အတိတရားရပြီးစင်ရင်သွားနိုင်မယ်အကျိုးတော့ရမယ်လို့ဆိုနေပါတယ်ဆိုပြီးဥစိန်မော်မေတ္တာလာမျိုးကလည်းရေးပါတယ်ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသတ်ဖို့တမိနစ်ခွဲလောက်ချိန်ရပါတယ်ကျွန်တော်ပြင်နေစဉ်းနေတဲ့ပုံကိုယ်တွေကိုနောက်ဆုံးအပိတ်သုံးသပ်ချက်အနေနဲ့ပေါ့လေဆိုတော့ဒီအမှုကနေပြီးတော့ကျွန်တော်တို့အကောင်းဆုံးမြန်မာနိုင်ငံပေါ်မှာဘာတွေတက်ရောက်လာနိုင်တယ်လဲဒီလိုစိုးကျိုးတွေတက်ရောက်လာနိုင်တဲ့အပေါ်မှာရောကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ဘာတွေပြင်ဆင်ထားဖို့များလို့မလဲဆရာဦးတင်းစံဦးအရင်ဆွေးနွေးပေးပါ
ဟုတ်ကဲ့ဗျာဒီအဆိုးဆုံးကတော့ခုကိုကျွန်တော်တို့အသိခါကြတာပါအခုကျွန်တော်တို့နာစီတွေနဲ့တရားနဲ့ထားပြီးတော့ကျွန်တော်တို့စုဆွဲခံရတာပေါ့ဗျာနော်တမျိုးသားလုံးတိုင်းကလည်းစုဆွဲခံရတဲ့အနေသာအသိခါကြတာပါဘီလူတွေကလူသားမျိုးလို့ချင်းအတူတူပေါ်မှာအတွေ့ရောင်းဒါကခုကိုကိုယ်တဲ့ဘာသာမတူတာနဲ့ဘုခုနိုင်ငံသားမဟုတ်ဘူးဆိုတာနဲ့ဘယ်လိုလိုကြည့်လို့လဲဆိုစုဆွဲရတဲ့အသိခါကြတာပါဘီတန်တမာရေးမှလည်းနဲ့နေတာအတူတူပါဆိုကြည့်ဒီရင်းမှာတော့ကျွန်တော်တို့ကကောင်းတဲ့တချို့ရလဒ်ကြီးရလာနိုင်ပါတယ်ကျွန်တော်တို့ပြီးပြီးတော့သိစီလာနိုင်တယ်တိုင်းပြည်ကြီးတုံလာပြီဖြစ်လာတဲ့အပေါ်တွေမှာခုလိုဟိုနိုင်တဲ့စီးနင်းကိုတိုင်းပြည်ထဲမှာကိုယ်တော်နဲ့ကိုယ်တော်မျိုးလို့လို့မရတော့ဘူးခုနဆရာကြီးအောင်ဒီငင်းပြောတဲ့ absolute sovereignty ဆိုတာမရှိတော့ဘူးအဲ့ဒီအခြေအနေမှာကုန်တိတ်ကစီးစီးနေပေါ်ရတဲ့ငါးစားကြီးပြီးတော့နိုင်ငံတကာနဲ့ဥပေါင်းဆောင်ရနေတယ်ဒီလောက်ကြီးကြီးလာခဲ့တာဟာစစ်တမကစစ်အမှုဝင်ခွင့်လက်မခံခဲ့တဲ့အတွက်စစ်တမတွေကပူကြီးပြလာတာဖြစ်တယ်ကျွန်တော်တို့ကဒီဒီကနေရာစုကြီးကတစ်ဖက်နဲ့တစ်ဖက်ဆစ်တိုက်တဲ့အခါမှာကမ်းနယ်တောက်တာပြီးလို့စစ်တမတွေကတစ်ဖက်တစ်လုံးရှိမှာပဲရှိတဲ့အခါမှာကြောက်ရွံ့မရှိတော့ပြည်မှုစုတွင်တွေကစစ်စီရဲ့ဥတွေတန်းရင်းယူသွားလို့ရှိရင်စစ်တမမရှိဘူးလို့ကျွန်တော်ထင်
ဟုတ်ကဲ့ဆရာဦးအောင်သူငယ်ရဲ့အမေရောခင်ဗျာစက္ကန့်30လောက်တော့ချိန်ရပါသေးတယ်ဆိုတော့ကျွန်တော်ဒီကြားကာလမှာကျွန်တော်မြန်မာနိုင်ငံအနေနဲ့အကျိုးရှိအောင်ဗာရင်းများလုပ်တင်တယ်လို့ယူဆတယ်ခင်ဗျာ
ဟုတ်ကဲ့အရင်ကစဉ်းစားချက်ကလွယ်တော့ဗျာတော့ကျွန်တော်ဖြတ်လေးပြလုပ်တယ်ကျွန်တော်တို့ကိုယ့်ရဲ့ဆက်ကျင်တဲ့အရာစုတွေဆိုလို့ရှိရင်ချိန်မုံ့လိုက်ကြတာလွယ်ပါတယ်ဒ ဒါပေမဲ့အခုညီထားပါတော့ကျွန်တော်ထင်တယ်နိုင်ငံကအဆောင်ရှိတဲ့မျက်စိရရှိနေပြီးဆရာတခါကျတော့အခုလိုမျိုးဖြတ်လေးကြတို့ကျွန်တော်တို့ပြောတဲ့ခုနစစ်စီရေးကိစ္စမျိုးတွေလုပ်ဖို့မရနိုင်တဲ့လူယူဆပါတယ
်ဟုတ်ကဲ့
ဒီညီထားပါပဲပြန်ပြီးတော့တတိထားလိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝင်ဆင်းရဲတဲ့ဦးအောင်သူငယ်ဦးတင်ချန်းကိုယ်တိုင်ပါဝင်ဆင်းရဲတဲ့သူတွေဆိုင်းသားပိတ်ကုတ်တွေနဲ့တော်တော်ရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
Thank you.